တိုင်းရင်းသား22ပါတီပါဝင်တဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MBF က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်သူတိုင်းရင်းသားကိုယ်စားလှယ်ဟာ MBF ကိုကိုးစားမပြုကြောင်းဒီကနေ့သဘောထားထုတ်ပြန်လိုက်ပါတယ်။ပုံထူးနေကတော့စံတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကလည်းသူတို့ကိုကိုးစားမပြုကြောင်းထုတ်ပြန်ထားပါတယ်။အပြည့်စုံကိုစွတ်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ AB လ10ရက်နေ့ကနိုင်ငံတော်တမရအိမ်တော်မှာကျင်းပတဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်တမရဦးသိန်းစိန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့တိုင်းသားပါတီတွေကိုကိုစားပြုပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်တို့တက်ရောက်ခဲ့တာဖြစ်ပါတယ်ဒီလ20ရက်နေ့မှာဒေါက်တာအေးမောင်က6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတိုင်းရင်းသားပါတီကိုယ်စားလှယ်တွေကိုရှင်းပြပြီးဖြစ်ကြောင်းနဲ့တိုင်းရင်းသားပါတီတွေကသဘောတူထားတဲ့အချက်တွေကိုပဲဆွေးနွေးပွဲမှာတင်ပြခဲ့တာဖြစ်ကြောင်း AOR သတင်းဌာနတွစ်ဆုံမေးမြန်းခန်းမှာဖြေကြားခဲ့ပါတယ်ဒီတွစ်ဆုံမေးမြန်းခန်းကိုအင်တာနက်စာမျက်နှာမှာဖော်ပြပြီးတဲ့နောက်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကသူတို့သဘောထားတွေကိုထုတ်ပြန်လာတာဖြစ်ပါတယ်တိုင်းရင်းသား22ပါတီပါဝင်တဲ့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း MBF ရဲ့သဘောထားကိုတော့ MBF မှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ဖက်ဒရယ်ပြည်တော်စုပါတီရဲ့ဒုဥက္ကဋ္ဌနှင့်ဦးစောတန်းမြင့်ကအခုလိုပြောပါတယ
်6ပွင့်ဆိုင်ရွေးချယ်တော့ကတန်တဆက်ရှိတယ်ကြ။သူကပါတီအနေနဲ့မဟုတ်ဘူးကြ။လွတ်တော်မှာရှိတဲ့ကိုယ်စားလှယ်ကိုပဲရွေးပေးပါဆိုတော့အဲ့မှာပါနော်။ဒါလွတ်တော်ထဲမှာရှိနေတဲ့ကျွန်တော်တို့ဒီတိုင်းသားပါတီချုပ်အနေဒါမဲဆင်းနေရွေးပေးတဲ့ခါမှာဒေါက်တာအေးမောင်မဲအများဆုံးပြရတယ်ဒေါက်တာအေးမောင်က NDF ထဲမှာပါတဲ့အတွက် NDF ရဲ့ mandate နဲ့တက်ပြီးတော့ NDF ရဲ့ကိုယ်စားလုပ်တယ်လို့ဟိုအထင်မှားကုန်မှာဆိုတော့ကျွန်တော်တို့ကပါတီ site ကအဲတတ်တတ်ပါဒါလွတ်တော်ကလုပ်တဲ့ site ဖြစ်တယ်ဆိုတော့အဲ့ဒါလေးကိုရှင်းအောင်ဒါကျွန်တော်တို့ NDF ကျတော့22ပါတီရှိတယ်22ပါတီရဲ့ mandate တော့မဟုတ်ဘူးပေါ့နော်အဲသူ့ကိုကန့်ကွက်တာလည်းမဟုတ်ဘူးထောက်ခံတာလည်းမဟုတ်ဘူးအဲ့ဒီအပိုင်းမဟုတ်ဘူ
းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထူးထွေတွေ့ရင်မှုဦးဆိုင်ညွန့်လွင်ကတော့ဒေါက်တာအေးမောင်ရဲ့တွစ်ဆုံမင်းမြန်ကန်အဖြေကိုရှင်းလင်းအောင်လို့ထုတ်ပြန်တာဖြစ်တယ်လို့ပြောပါတယ
်ဒီ၆ခုနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာ PRV နဲ့ interview လုပ်တဲ့ကာလမှာပေါ့နော်ဒါဒေါက်တာအေးမောင်ကပြောတာကဒီတိုင်းသားတွေကိုရှင်းပြပြီးဒီအကူလုပ်ထားတဲ့အတိုင်းပေါ်ရတယ်ပြောတယ်အတိအကျအတိုင်းပြောရမှာနော
်ဟု
တ်ကဲ့ဒီအဲ့ဒီအင်တာဗျူးသားရရှိတယ
်
ဟုတ်အမကျွန်တော်တို့ကဒါဆက်ဖြစ်သွားလဲဆိုတော့ဒီတိုင်းသားတွေကိုရှင်းပြပြီးပြီဆိုတော့ခါကျလွတ်တော်တဲ့တိုင်းသားတွေကိုရှင်းပြတယ်ဆိုတော့အဲ့လိုရှင်းရှင်းမပြောဘူးအဲတိုင်းသားတွေကိုရှင်းလင်းလိုက်တယ်ဆိုတော့ခါကျတော့ကျွန်တော်တို့ SNL ကပါတယ်လို့ဖြစ်နေတယ်အပါရခါမှာဘာမှမသိတဲ့ဥစ္စာကိုကျွန်တော်တို့ပါတယ်လို့ဖြစ်နေပါအောင်ဆိုတော့ဒါကာကွယ်တဲ့နေပြောနော်ရှင်းလင်းချက်ကတော့မပြောဘူး
ဒီလိုထုတ်ပြန်ရမှာ6ပွင့်ဆိုင်တွစ်ဆုံဆွေးနွေးပွဲနဲ့ဒေါက်တာအေးမောင်ကိုကန့်ကွက်တာမဟုတ်ကြောင်းဆွေးနွေးပွဲရလက်တွေကို SNLD ရဲ့မူဝါဒနဲ့ကန့်ညီရင်ထောက်ခံသွားဖို့ရှိကြောင်းလည်းပြောပါရယ်။ကြောက်ကုန်းပါတီလိုလဲခေါ်တဲ့ SNLD ပါတီဟာလွန်ခဲ့တဲ့2010ရွေးကောက်ပွဲနဲ့2012ဂျာပြတ်ရွေးကောက်ပွဲကိုတပိမောက်ခဲ့တာကြောင့်လွတ်တော်ကိုယ်စားလှယ်ရွေးချယ်ခံထားရတာမရှိပါဘူး။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲတွေမှာရွေးချယ်ခံခဲ့ရတဲ့ကြားပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကလွှတ်တော်ကိုယ်စားလှယ်တချို့က SNLD ကိုကူးပြောင်းသွားခဲ့တဲ့နောက်မှာတော့ SNLD ကိုယ်စားလှယ်တွေဟာလွှတ်တော်အတွင်းမှာရှိနေပါတယ်။ဒီလွှတ်တော်ကိုယ်စားလှယ်တွေကိုလည်းဒေါက်တာအေးမောင်ကရှင်းလင်းပြခဲ့တာမရှိဘူးလို့ဦးဆိုင်ညွန့်လွင်ကပြောပါတယ်။ဒေါက်တာအေးမောင်ကတော့သူ့ကိုပြည်တော်စုလွှတ်တော်အတွင်းကတိုင်းသားပါတီ12ပါတီကရွေးချယ်ခဲ့တာဖြစ်တာကြောင့်ဒီပါတီ12ခုကိုကိုစားပြုတယ်လို့ပြောပါတယ်
။ဒီ2014နိုဝင်ဘာလ25ရက်နေ့မှာတော့အမျိုးသားလွှတ်တော်မှဥမြင့်ထွန်းပြည်ထောင်စုပါတီကပါပဲသူ့ရဲ့ဒီခေတ်ကာလနဲ့ပြည်ုံညီနဲ့ဖွဲ့စည်းပုံကြီးတစ်ခုပေါ်ထွန်းအောင်ဒီအစုအဖွဲ့6ခုကနေတွဲဆုံဆွေးနွေးပြီးအဖြေရှာပေးပါဆိုတဲ့တက်တော်မှုညာပြည်တော်စုလွှတ်တော်အတွင်းမှာရှိတဲ့တိုင်းသားပါတီများအစုအဖွဲ့ကလည်းတူဆိုတဲ့သဘောနဲ့ကျွန်တော်တို့ကတိုင်းသားပါတီများအစုအဖွဲ့7ခုကိုစုစည်းပြီးမှမန်ဒိတ်အရတူတက်လာခြင်းဖြစ်ပါတယ်ကျွန်တော်ကမန်ဒိတ်ပေးတာကလွှတ်တော်အတွင်းမှာရှိတဲ့တိုင်းသားပါတီ7ခုကတော့ကျွန်တော်ကိုတာဝန်ပေးထားခြင်းတည်းဖြစ်ပါတယ
်အခုလိုတိုင်းသားတွေရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးသဘောထားအမြင်တွေထုတ်ပြန်နေခြင်းဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုလာမဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာဥပဒေကြမ်းကော်မတီကတင်ပြမဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ဒီဥပဒေကြမ်းဟာအများပြည်သူရဲ့သဘောဆန္ဒနဲ့မကန့်ညီရင်6ပွင့်ဆိုင်ဆွေးနွေးပွဲရလကဥပဒေပြင်ဆင်ရေးအပေါ်တည်ရောက်မှုမရှိမှာကိုလည်းစိုးရိမ်မှုတွေရှိနေကြတာဖြစ်ပါတယ် နောက်တစ်ကြိမ်6ပွင့်ဆိုင်ဆွေးနွေးပွဲကိုတော့လာမယ့်လအတွင်းမှာကျင်းပဖို့ရှိနေပါတယ်။